မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းဆီယနာရှင်ဆန့်ကျင်တဲ့သူတွေကအာဏာပိုင်တွေဘက်ကအင်အားသုံးဖြိုခွင်းတာပစ်ခတ်တာတွေရှိနေပေမဲ့အာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေကဒီကနေ့အထိနိုင်ငံအနှံ့ရှိနေဆဲဖြစ်ပါတယ်။ဒီကနေ့ကလေးမြို့ဆန္ဒပြပွဲမှာတော့အရက်ဝေရဲတပ်ဖွဲ့ဝင်၄ဦးကိုဆန္ဒပြသူတွေကဖမ်းဆီးလိုက်ပါတယ်။ရန်ကုန်ကရရှိထားတဲ့သတင်းကိုအလိမ်မာပြောပြပေးပါရှင်။
မြန်မာနိုင်ငံနဲ့အာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုအာဏာပိုင်တွေဘက်ကအင်အားသုံးဖြိုခင်းတာတွေပြစ်ခတ်တာတွေရှိပေမဲ့လည်းအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေဒီကနေ့အထိနိုင်ငံအနှံ့ရှိနေဆဲဖြစ်ပါတယ်။ကချင်ပြည်နယ်မိုးညင်းမြို့နယ်မှာတော့ဒီကနေ့အာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုပြစ်ခတ်ဖြိုခင်းတာတွေမရှိပေမဲ့မြို့ပလတ်မှာမိုင်းပောက်ကွဲတာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့မိုးညင်းမြို့ကတူကပြောပါတယ်
။မြို့ပလတ်ပေါ့နော်မြို့ပလတ်တရားကိုတော့မိုင်းပောက်ပွဲရတော့ခဏမှပွဲသွားမြို့နဲ့ဆိုရင်ဘလောက်မှမိုးကြီးကဒီကျွန်တော်မြို့တဲ့မြို့အဲဒီမြို့ပြင်ထွက်လိုက်တဲ့နဲ့ရောက်ပြီပေါ့နော်မြို့ပြင်ထွက်တဲ့တက္ကသိုလ်ကျောင်းရဲ့နောက်ကျောမှာပဲဒီကြတော့ဟိုမိုင်းပောက်ပွဲရတော့ဒါကြကြချင်းရတော့ဗာဖြစ်တာလဲပေါ့နော်ဥမာပြည်ပြခကြိုက်လားပေါ့အဲ့လိုပြည်ပြခကြိုက်ဆန်လဲဒါဟိုဒီကမြို့တဲ့မှရဖြစ်မှရဆိုးပါပေါ့ပြည်တဲ့ခကြိုက်ဒါအတဲ့အနေဒီဆိုင်မှာနေတော့ဒီမြို့တွေကဟိုလူနေအိမ်ကြီးပါလေလက်ရှိမှာဆိုတော့ဟောဟောအခုတော့အိမ်တော်များများလည်းပုံကျင်းနေတော့တူးနေကြရလည်းရှိတယ်ပုံဖို့ဖို့တော့ပေါ့နော
်ဒါဖြင့်စကိုင်းဒေတာကြီးကလေးမျိုးအတွင်းအရက်ဝတ်နဲ့ရက်တက်ဖွဲ့ဝင်၄ဦးကိုပြည်သူတွေဖမ်းဆီးထားတာကြောင့်ရက်ကွက်အတွင်းအာဏာပိုင်တွေကပြစ်ခတ်နေတာတွေလည်းရှိတယ်လို့ကလေးမျိုးခံတူကပြောပါတယ်
။ဟောသူတို့ကကျွန်တော်တို့ဒီကျွန်တော်တို့ကလေးမျိုးတပည့်စကောင်းကိုသူတို့ချားလာတဲ့တပည့်ရောဝင်လာတော့ကျွန်တော်တို့ကျွန်တော်မနဲ့တူဖမ်းတော့အမေလည်းတနာရီကောင်းနေမှာရုပ်ချရခင်ဗျာ။ကြောက်ကိုထားပြီးတော့သူတို့တမတမလိုက်ကြည့်နေတာရှိရခင်ဗျာ။ဆန္ဒပြရမလို့လည်းဒီတိုင်းအလုပ်ကိုလိုက်ကြည့်နေရရှိရခင်ဗျာ။အော်ဒီနေ့တော့ဆန္ဒပြရတာတော်တော်များလာခင်ဗျာ
။ပြီးခဲ့တဲ့ရက်ပိုင်းတွေကအာဏာရှင်ဆန့်ကျင်သူတွေကိုအာဏာပိုင်တွေဘက်ကပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်တေဆုံးတရားရတာတွေရှိခဲ့တဲ့မုံရွာမြို့နယ်မှာဆိုရင်လေဒီကနေ့အထိအာဏာရှင်ဆန့်ကျင်သူတွေများပြားနေစေဖြစ်ပြီးအနိုင်ရတဲ့အထိဆန့်ကျင်သွားမယ်လို့ဆန္ဒထုတ်ဖော်ရမှာပါဝင်နေသူတူကပြောပါတယ်။
ဟုတ်အစုံဒီအနိုင်ရတဲ့ဒီလောက်သွားပါပါ။ဘာကြောင့်လုံးနေလဲဆိုတော့ကျွန်တော်တို့ကအာနာရှင်စနစ်အောင်မှာအတင်းမထူးနေမထူးနေပဲဆိုတော့အဲကြတော့ကျွန်တော်တို့မှလည်းအနာဂတ်တွေအများကြီးရှိတော့အနာဂတ်တွေအတူတူဒီအဲ့ဒီအရက်ဖက်အစူအနဲ့ပဲအစဉ်ကြီးတော့ကြတော့ဒီလိုကြည့်တဲ့အစူအနဲ့ပဲအစဉ်ကြီးတော့အဲ့ဒီဟာတက်တဲ့အတိရအောင်လုပ်ပါပါ။
ဒါအပြင်ကြရားပြည်နယ်ဒီမော်စောမြို့နယ်အတွင်းမှာလည်းပုံစံမျိုးမျိုးနဲ့အာဏာရှင်ဆန့်ကျင်တာတွေနေတိုင်းရှိနေတယ်လို့ဒေသခံတို့ကပြောပါတယ်
။ဆန္ဒပြတာရှိတယ်မြို့နယ်အလိုက်ပဲပြကြတယ်အဲအရောကောင်းလာတာဆိုတော့သူ့အနေထားနဲ့ကြည့်ပါမယ်အရင်ဟိုအများကြီးလည်းမဟုတ်ဘူးနေလည်းမဟုတ်ဘူးပုံမှန်ပဲပေါ့ဒီမော့ဆိုဖက်မှာဆိုလို့ရှိရင်တော့ငားမိုင်၆မိုင်အထက်ဆက်မှာတော့အစပိုင်းတော့ရှိတယ်အင်အားသုံးဖြူခွင်းတိုင်းရှိတယ်နောက်ပိုင်းတော့အဲ့လောက်ကြီးအများကြီးမရှိဘူးရှင့်ဟိုမနေ့ပိုင်းဆိုတော့သူဒါတပိတ်ကလုပ်တဲ့အတိုင်းပေါ့နော်ဆန္ဒပြတာရှိတယ်အာနေလေဆိုလည်းနေလေအလျောက်ဟိုဆန္ဒပြချက်ရက်နေရကျတော့တို့အများကြီးတော့ဆိုက်တဲ့တပိတ်လေးတွေရှိတယ်ပြီးရင်ဖျောင်းတိုင်နဲ့ဆွတ်ကောင်းတဲ့တပိတ်လေးတွေကလောက်ကြတော့အများကြီးရှိတယ်ခုရက်ကွက်နဲ့ကိုနော
်မြန်မာနိုင်ငံမှာအာဏာရှင်ဆန့်ကျင်သူတွေကိုအာဏာပိုင်တွေဘက်ကပြစ်ခတ်ခဲ့တာကြောင့်တည်ဆုံးသူ200ကျော်အထိရှိနေတယ်လို့ဖမ်းဆီးခံထားရသူတွေလည်းထောင်ထဲချီရှိနေတာလည်းဖြစ်ပါတယ်ဒါပေမဲ့လည်းဒီကနေ့အထိနိုင်ငံအနှံ့မှာအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေလည်းအင်အားကောင်းနေစေဖြစ်ပါတယ်ရှင်